နေအောင်ကြီးစွန်းရင်တသက်နဲ့မောင်းနှင်တန်တန်နဲ့ဆစ်စလင်ဆူလာလီရင်ဟာတောက်ကြောင်နေဒေသဆန်တော်ကြီးမနေ့6နာရီကဟာဝိုင်ကျွန်းမှာရောက်တော်ပြီဖြစ်တာကြောင့်ပစိဖိတ်တမှုရာကိုဖြတ်ပြီးတော့စံချိန်တင်တန်တန်နဲ့ခီးစဉ်အဆုံးသတ်သွားပါပြီ။ကဘာတဝမ်ကီလိုမီတာပေါင်း3000ခွဲကိုလောင်စာစီလုံးဝမတုံမဲ့ပတ်ပြီးတော့ပြန်တန်းခဲ့တာပါ။လေယာဉ်မှူးအန်ဒရီဘော့စ်ဘတ်ဟာ Solar Impulse SI2 လေယာဉ်ကိုနာရီ120ကျော်ပြန်တန်းခဲ့တာကြောင့်အမေရိကန်စွန်စားသူ Steve Fawcett ကသူ့အရင်တင်ထားတဲ့တဦးဒီအချိန်အကြာဆုံးလေယာဉ်မောင်းတဲ့စံချိန်ကိုချိုးလိုက်တာပါ။Steve Fawcett ကအထူးပုံစံထုတ်တိဆောက်ထားတဲ့ချက်လျင်နဲ့86နာရီကြာကမ္ဘာပတ်ပြန်တန်းခဲ့ပါတယ်။ Boss Park ကလေယာဉ်တန်တဲ့ချိန်တွင်လေယာဉ်ကိုအလိုလျောက်မောင်းနှင်စနစ်နဲ့မောင်းထားပြီးတော့ဖိအားမဲ့အောင်လုပ်ထားတဲ့လေယာဉ်မောင်းငန်းထဲမှာမိနစ်20ကြာခေတ္တခဏအနားယူအိပ်ဆက်ပါတယ်။ SI2 လေယာဉ်ဟာစီစဉ်ထားတာမဟုတ်ဘဲနဲ့တလားကြာရနာနေခဲ့ရပြီးတဲ့နောက်တနင်္လာနေ့ကဂျပန်နိုင်ငံနာဂိုယာလေဆိပ်ကနေပြန်တန်းထွက်ခွာခဲ့တာပါ။ဒီနိုင်ငံရှိပိုင်းနန်ဂျင်မြို့ကနေဟဝိုင်ယီကိုဇွန်လအစောပိုင်းကပြန်တန်းလာမှာရာသီဥတုဆိုးရွားတာကြောင့်နာဂိုယာလေဆိပ်ကိုလမ်းကြောင်းပြောင်းပြီးပြန်တန်းခဲ့ရတာပါ။ဟာဝိုင်ကနေအရီဇိုနာပြည်နယ်ဖီနစ်ခ်မြို့အထိနောက်ခီးယူးစဉ်ကိုတော့ဆွစ်ဇာလန်စွန်စားသူဘာဒရန်ပစ်ကတ်ကမောင်းနှင်ကြံတန်းမှာဖြစ်ပါလေခင်ဗျာ။